တရီလင်္ကာနိုင်ငံမှာဆယ်စုနှစ်နဲ့ချီပြီးခွဲထွက်ရေးတောင်းဆိုနေတဲ့တမီးကြားတဲ့ပုံတွေကိုအစိုးရကအပိအပြက်နှိမ်နှင်းနိုင်တယ်လို့ဖြစ်နေပြီလို့တရီလင်္ကာသမ္မတမဟိန္ဒာရာဂျာပက်ဆာကပြောလိုက်ပါတယ်။တရီလင်္ကာမြို့သားအောင်ပွဲနေ့အထိမ်းအမှတ်မိန့်ခွန်းမှာမစ္စတာရာဂျာပက်ဆာကဒီကနေ့ပဲပြောလိုက်တာပါ။ဒီတော့တက်မှာပဲနိုင်ငံမြောက်ပိုင်းကစစ်ဖြစ်ပွားနေတဲ့ဒေသမှာအကြမ်းသား52ယောက်သေဆုံးပြီး80ထက်မနည်းဒဏ်ရာရသွားတယ်လို့ကုလသမဂ္ဂကပြောပါတယ်။အစောပိုင်းကတော့တရီလင်္ကာမြောက်ပိုင်းကလူပြည့်ကျက်နေတဲ့ဆေးရုံတစ်ခုကနေအရက်သားတွေစပြီးထွက်ပြေးနေကြပြီလို့အပြည်ပြည်ဆိုင်ရာကြက်ချင်ကြီးအဖွဲ့ကအင်ကာနေမှာပြောပါတယ်။အဲ့ဒီဆေးရုံကိုတနင်္ဂနွေနေ့မနေ့ကတည်းကဆိုရင်အမြောက်ကြီး၄ချိန်ထက်မနည်းထိမှန်ခဲ့တာကြောင့်လူ12ဦးထက်မနည်းသေဆုံးခဲ့ရပြီပါပြီ။အဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးတပုံနဲ့စစ်တပ်ကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အပြစ်တင်ပြောဆိုနေကြပါတယ်ခင်ဗျာ။